နေပြည်တော်မှာလာမယ့်စနေနေ့မှာကျင်းပမယ့်ပြည်တော်စုနှင့်အခမ်းအနားကိုတက်ဖို့ဖိတ်ကြားထားတဲ့နိုင်ငံရေးပါတီတွေထဲမှာတော့တက်ရေးမတက်ရေးသဘောထားကွဲပြားနေပါတယ်။တိုင်းရင်းသားပါတီတွေထဲမှာကိုပဲတက်မဲ့ပါတီမတက်မဲ့ပါတီစသည်အဖြစ်ကွဲပြားနေတာပါ။စစ်ကောင်စီကနေစီစဉ်တဲ့ပြည်တော်စုနှင့်အခမ်းအနားတက်ရေးမတက်ရေးနိုင်ငံရေးပါတီတချို့ရဲ့ယက်တီချက်စူးစီးထားတဲ့ရန်ကုန်ကလာတဲ့သတင်းအ နေပြီးတော့မှကျင်းပဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။အဲ့ဒီအခမ်းအနားတက်ဖို့ဖိတ်ကြားထားတဲ့နေရာမှာနိုင်ငံရေးပါတီတွေလည်းပါဝင်ပြီးပါတီတွေကြားမှာသဘောထားကွဲလွဲနေပါတယ်။ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့နိုင်ငံရေးအရာထူးခြားအနှစ်သာရရှိတယ်လို့မြင်တာကြောင့်တက်မယ်လို့ VOE ကိုပြောပါတယ်
။ဒီပွဲကတော့ကျွန်တော်တို့နိုင်ငံအတွက်ဟိုဒီကတော့ဆိုင်းငင်းသားဂန်းလူမျိုးများရေးနေဒီပြည်တော်စုတည်ဆောက်ရေးအတွက်ဒီလက်လက်ကြီးရဲ့အခြေခံအုပ်မြင့်ချတဲ့နေ့ဖြစ်တဲ့အတွက်ကြောင့်ဒီနေ့ကတော့ဒီကကတော့တိုင်းရင်းသားနဲ့ပတ်သက်ပြီးပြည်တော်စုနဲ့ပတ်သက်တဲ့ကိစ္စဖြစ်ခဲ့တယ်နော်။ဒါကြောင့်မို့လို့လည်းဒီအခမ်းအနားကတော့ကျွန်တော်တို့ဟိုနိုင်ငံရေးအရာကိုထူးခြားတယ်အနှစ်သာရရှိတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်။ပြည်တွင်းမှာကိုဗစ်အတည်ပြုလူနာတွေပြန်များလာနေခြင်းဖြစ်လို့ကယ်ရောဂါစီးမြင့်တွေနဲ့အညီအခမ်းအနားတက်ရောက်မယ်လို့ဥက္ကဋ္ဌကြီးကပြောပါတယ်။ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေထဲမှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကတော့ဆရာနာတင်ထားခြင်းစစ်ကောင်စီကစီစဉ်ကျင်းပတဲ့အခမ်းအနားကိုတက်မှာမဟုတ်ဘူးလို့အထွေထွေအတွင်းရမှုဦးဆိုင်လေးက VOE ကိုပြောပါတယ်
။ဒီတောင်စုနေဆိုတော့ကျွန်တော်တို့တောင်ပေါ်တိုင်းရင်းသားများနဲ့ဒီမနဲ့ပူးပေါင်းပြီးတော့မှလွတ်လပ်ရေးအတူတွဲอยู่ကြမယ်။ပြီးတော့မှဓာတ်ညီညာတဲ့ဒီတောင်စုတစ်ခုကိုဖွဲ့စည်းတည်ထောင်မယ်ဆိုတဲ့ကတိကူအရာပေါ်ပေါက်လာတဲ့နေသူနေမျိုးတစ်ခုပေါ့နော်။ဒါပေမဲ့ဒီနေ့ဒီချိန်မှာအတူတူတွဲอยู่လာတဲ့လွတ်လပ်ရေးကလည်းလွတ်လပ်တဲ့အရာတောင်မပေးနိုင်တယ်လို့အတူတူတိဆောက်ခဲ့တဲ့ဒီတောင်စုကလည်းဒီတောင်စုရဲ့အဆင့်သာရတွေကိုဒါတကူမှပေါ်ဆောင်နိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်မို့လို့အခုစစ်အာဏာသိမ်းထားတဲ့အချိန်ကာလမှာလုံမဲ့ဒီတောင်စုနေ့ဇူတာကလည်းပဲကျွန်တော်တို့ညောင်မန်းနဲ့ကျွန်တော်တို့ယုံကြည်ခဲ့တဲ့နိုင်ငံရေးအဆင့်သာရတွေဒါတကူမှရှိမနေတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒါပါရောက်တဲ့ပုံအတွက်ကိုလည်းအစီအစဉ်မရှိရဖြစ်ပါလေ
။ကြားဖြူပါတီလို့လည်းတည်ကြတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့ဖက်ဒရယ်ရည်မှန်းချက်ရှိထားတဲ့အတွက်ပြည်အောင်စုနဲ့အခမ်းအနားကိုတက်မယ်လို့ပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကပြောပါရစေ
။ကျွန်တော်တို့ကအများအားဖက်ဒရယ်ပြည်အောင်စုဖြစ်စေချင်တယ်ဒါပါပဲလေ။ဒါကျွန်တော်တို့အများအားညမချက်ကတော့နော်
ပြည်အောင်စုနဲ့မနက်ပိုင်းမှာဘိုးရှုသဘင်အခမ်းအနားလုပ်ဖို့နဲ့ညနေပိုင်းမှာညစာစားပွဲကျင်းပဖို့စစ်ကောင်စီကစီစဉ်ထားပါတယ်။ဒီပွဲနှစ်ပွဲလုံးကိုတက်မယ်လို့ပြည်ထောင်စုကောင်းကျိုးဆောင်ပါတီ UPP ပါတီရဲ့ဗဟုအလုံးမှုဆောင်တဦးဖြစ်သူဦးဘိုဝင်က VOE ကိုပြောပါတယ်
။ဒီလိုပဲကတော့အဲဒီဟိုမင်းရဲ့ဘိုင်းထိတ်တာရဲ့နောက်ညနေပဲထိတ်တာရဲ့နှစ်ခုပေါ့နော်။မင်းရဲ့ဘိုင်းဟိုဘူရှိကဘူရှိကခန္ဓာပေါ့နော်။ဒါကတော့စီရီပြည်ထောင်စုကြီးဂုံပြည့်တဲ့အခမ်းအနားပေါ့နော်။ဒီပွဲကတော့ညစာစားပွဲနဲ့
နိုင်ငံသားအလုံးအလေးထားတက်မိုးထားရမယ်ပြည်အောင်စုနှင့်စင်ရတုအကြောင်းပြပြီးငြိမ်းချမ်းရေးအတွက်ကမ်းလှမ်းဖိတ်ခေါ်ချက်ကိုဂုဏ်ယူတက်မိုးထားကြိုဆိုတယ်လို့ဆိုပြီးကြန့်ခိုင်ဖွံ့ဖြိုးရေးပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ88မျိုးဆက်ကျောင်းသားလူငယ်များပါတီစတဲ့ပါတီပေါင်း26ပါတီရဲ့တာဝန်ရှိသူတွေလက်မှတ်ထိုးပြီးကြေညာချက်တစောင်းထုတ်ထားပါတယ်အကြံဖတ်အဖွဲ့အစည်းအဖြစ်ကျင်းပထားတဲ့အဖွဲ့တွေကလွဲရင်ကျန်တဲ့တိုင်းရင်းသားလက်နက်ကိုင်းအဖွဲ့အစည်းအလုံးပြည်တော်စုနေအခမ်းအနားကိုတက်ရောက်ဖို့ဖိတ်ကြားထားတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ပြည်တော်စုနေအခမ်းအနားကျင်းပဖို့အတွက်နေပြည်တော်ကနေရာတော်တော်များများမှာလုံခြုံရေးတင်းကျပ်ထားပါတယ်။ February 8ရက်အင်္ဂါနေ့ကတော့ရန်ကုန်ကနေပြည်တော်စီပြည်တော်စုအလံတော်တည်ဆောင်တဲ့အခမ်းအနားလှုပ်ခဲ့ပါတယ်ရှင်။